မြန်မာစစ်တပ်ကိုလင်းစီဒီကတင်ပို့နေတဲ့ပူမစွန့်ရင်ကုမ္ပဏီကသူ့ဝန်အစုရှယ်ယာတွေကိုပြည်ရင်းပုဂ္ဂလိကကုမ္ပဏီတစ်ခုကိုရောင်းချတော့မယ်လို့အောက်တိုဘာ5ရက်ဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်ပြောကြပါတယ်။ဆွစ်ဇာလန်က Trafigura နဲ့ပူမစွန့်ရင်ကုမ္ပဏီကပူမ Energy Asia ဆန်နဲ့မြူသားစွန့်ရင်ဆိုင်ရာပူမ၄ချောင်းဝန်ဆောင်မှု NEPS တို့မှာရှိတဲ့သူ့ရဲ့အစုရှယ်ယာတွေကိုမြန်မာပုဂ္ဂလိကကုမ္ပဏီတစ်ခုကိုရောင်းချမယ်သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပူမရဲ့မြင်းကြီးညှို့နှံမှုတွေထဲမှာတီလုံအားစိတ်ကမ်းမှာရှိတဲ့မြန်မာနိုင်ငံအကြီးဆုံးလောင်စာဆီတင်သွင်းတဲ့ဂိတ်နဲ့လင်းစီတင်သွင်းတဲ့လုပ်ငန်းတွေလည်းပါပါတယ်။2022 February 7ရက်အာနာသိမ့်ခဲ့တဲ့နောက်မြန်မာနိုင်ငံတွင်းကသူ့လုပ်ငန်းတွေကိုကနဦးမှာပူမကရပ်ပစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အရက်သားတွေအတွက်လို့ပြောပြီးပြန်လုပ်တိုင်ခဲ့တာပါ။ပူမဆိုင်ကုမ္ပဏီ2025စတင်ပြီးတော့ PAS နဲ့ NEPS တွေကနေတဆင့်မြန်မာနိုင်ငံအတွက်လင်းစီအဓိကတင်သွင်းနေတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။Amnesty International လူခွင့်ရေးအဖွဲ့ကြီးကတော့ပူမဆိုင်ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကနေထွက်ခွာရမှာသူ့အစီအစဉ်တွေကိုပွင့်လင်းမြင်သာစွာချပြပြီးသူ့ရဲ့လေယာဉ်စီးဖြန့်ဖြူးရာအခြေခံအဆောက်အအုံတွေကိုစစ်တပ်ကလန်လန်းမမီအောင်ကာကွယ်ဖို့ပါဝင်လုံခြုံစိတ်ချပြီးတာဝန်သူသည်ထွက်ခွာမှုမျိုးဖြစ်အောင်လုပ်ရမယ်လို့ပြောပါတယ်။ဒါ့အပြင်သူထားခဲ့တဲ့လုပ်ငန်းတွေကိုမြန်မာစစ်တပ်ဖြစ်စေစစ်တပ်နဲ့ဆက်နွယ်နေသူတွေဖြစ်စေလက်ထဲကိုမရောက်အောင်လုပ်ဖို့လည်းတိုက်တွန်းထားပါတယ်။အရတားတွေကိုစစ်လေရင်တုံးတိုက်ခိုက်နေတဲ့မြန်မာစစ်တပ်ကိုလင်းစည်းလန်လန်းမမြအောင်လှုပ်ဆောင်ကြဖို့ AI အပါဝင်အရက်ဖက်ဖွဲ့စည်းအများပြားကရော NGO အမျိုးသားညီညွတ်ရေးအစိုးရကပါတောင်းဆိုနေတာဖြစ်ပါတယ်။